အမျိုးသားပညာရေးဥပဒေပြင်ဆင်ရေးမူကြမ်းအတွက်ဒီအမျိုးသားလွှတ်တော်ကနေကြားနာပွဲလုပ်နေတာ NLE ရအဖွဲ့ကတက်မယ်မတက်ဘူးအခြေအနေနဲ့ပတ်သက်ပြီးတော့နောက်ဆုံးဘာများပြောနိုင်မလဲရှင်ဆရာ
2019ရဲ့တက်မယ်ဆိုတဲ့ကနေကူတော့ကျွန်တော်တို့ကတော့ပြီးသားတယ်ခုနှစ်ရည်နေမှာကျွန်တော်တို့ကတက်ဖို့တော့အကြောင်းကြားထားတယ်အဲတောင်းကြတာပြီးတော့မှဖန်စီကံတောင်းသားတွေကိုလှုပ်ပေးဖို့ကျွန်တော်တို့အရေးဆိုထားပါတယ်ဟုတ်ကဲ့ပါ
ဟုတ်ကဲ့ရှင်တကယ်လို့၁၆နှစ်နေမတိုင်ခင်မှာဒီဖန်စီကံတောင်းသားတွေမလွတ်လာဘူးဆိုရင်ရော NLE အဖွဲ့ကဒီအကြောင်းပြန်စာပြောင်းလဲဖို့အစီအစဉ်ရှိမှာ
တော့တော့ဘာလဲဆိုလို့ချင်းတက်မဲ့ဟာတော့အဓိကတော့ဒီလေးဝေဆိုင်မှာသဘောတူညီချက်ရ15ဦးကော်မတီကိုပြည့်ပြည့်စုံစုံကျွန်တော်တို့တက်စီခြင်းနဲ့ကျွန်တော်တို့စင်တာပါဒါဆိုလို့ချင်းဒီလေးဝေဆိုင်သဘောတူညီချက်ကတိကဘောကလည်းညီရကြမယ်ပေါ့နော်ကျွန်တော်တို့ဒီပြောထားတဲ့ဟာလေကျွန်တော်တို့ကလည်းကိုနိုင်ရလည်း16ရက်နေ့တက်ဖို့ကျွန်တော်တို့ဆုံးဖြတ်ထားပါတယ်လောလောဆယ်ဟုတ်ကဲ့
ဟုတ်ကဲ့ရှင်ဆိုចောင်းသားအဖွဲ့រីထဲမှာလည်းတက္ကသအဖွဲ့ကတက်မယ်ဘက္ကသအဖွဲ့ကမတက်ဘူးဆိုပြီးတော့ဒီနှစ်ခုကွဲလွဲနေတာရှိပါတယ်ဘာကြောင့်မလဲရှင
်အဓိကတော့ဖန်စီခံចောင်းသားတွေကြောက်ပါဖန်စီခံရတဲ့ចောင်းသားပါမယ်နောက်ပြီးတော့တပိတ်စစ်ចောင်းတစ်ချောင်းမှာသူပိတ်ခံထားတဲ့ចောင်းသူចောင်းသားတွေကအနေရှိတော့ဘက္ကသအနေနဲ့တက်ခွင့်မရဘူးအဲ့လိုပုံစံဖြစ်နေတယ်တကယ်၍ဒီပိတ်ပင်တားဆီးတာတွေကိုလွှတ်ပေးမယ်အခုပန်းဆီးတာတဲ့သူတွေလွှတ်ပေးမယ်ဆိုလို့ရှိရင်တော့ဒါအတိုင်းထက်တော့ကောင်းမယ်အစီအစဉ်လို့တော့ကျွန်တော်မြင်တယ်ကျော့တော်ကလည်းတောင်းယူမှုတောင်းခံမှုရှိတယ်ဆိုရလည်းတောင်းယူမှုတောင်းခံမှုရှိတယ်ဆိုတဲ့သဘောတည်းရောက်တယ်လို့မြင်တယ်ဟုတ်ကဲ့ပါ
အခုအမျိုးသားပညာရေးဥပဒေပြင်ဆင်ရေးမူကြမ်းကြားနာပွဲကိုဒီအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တောင်းဆိုနေတဲ့ចောင်းသူចောင်းသားတွေခေါင်းဆောင်တွေမပါဘဲနဲ့လုပ်မယ်ဆိုရင်ဒါဟာပြည့်ပြည့်စုံတဲ့ကြားနာပွဲတစ်ခုဖြစ်ပါမလားရှင်ဆရာရဲ့အမြင်နဲ့သဘောထားသိချင်ပါတယ်ရှင်
ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်အဓိကတော့ဒီဒီမိုကရေစီပညာရေးလှူရှားမှုကော်မတီဦးဆောင်ကော်မတီကနေပြီးတော့မှလုပ်ခဲ့လို့ဒီလိုမျိုးပြင်ဆင်မှုဟာတွေဖြစ်လာတာပေါ့နော်ဒီကတော့သူတို့တွေးသူတို့ကြံနေနောက်ပြီးတော့မှတကယ်တမ်းပြုပြင်ပြောင်းလဲစီချင်းခင်တဲ့စိတ်တွေညားခဲ့လို့ဒီလိုမျိုးပြုပြင်ပြောင်းလဲမှုအစ်စ်တွေဖြစ်လာတယ်လို့ကျွန်တော်တို့ယူကြည့်တယ်ယူကြည့်တဲ့အကြောင်းမှာသူတို့ပါမတရားပါဖက်ဖြစ်မယ်လို့ကျွန်တော်တို့မြင်တယ်သူတို့ရဲ့အတန်တွေသူတို့ရဲ့ဒီလိုအပ်ချက်တွေကိုနားထောင်တည်တယ်လို့မြင်တယ်ကျွန်တော်တို့ကတော့ဟုတ်ကဲ့ပ
ါဟုတ်ကဲ့ရှင်အခုဒီចောင်းသားတွေနဲ့အစိုးရကျမသဘောတူညီချားရဲ့အချက်ဆက်တစ်ချက်ကိုအစိုးရဘက်ကဆက်ပြီးတော့အကောင့်ထဲပို့သွားမယ်လို့ပြောတယ်ဒီအပေါ်မှာရော NNE ရအဖွဲ့အနေနဲ့အပြည့်အဝအယုံကြည်မှုရှိတယ်လို့ပြောနိုင်မလားရှင
်အဓိကတော့သူတို့ဒီနောက်ဆုံးထိဒီဥပဒေသိရောက်မှုဥပဒေအတည်ပြုပြီးတဲ့နောက်ပိုင်းမှာအကောင့်ထဲပို့တဲ့ process လာမှသာလင်ဒါပြောနိုင်တဲ့ process လို့မြင်တယ်ဘာကြောင့်လဲဆိုရင်အခုလက်ရှိအခြေအနေမှာကျွန်တော်မြင်ရတဲ့ process အပေါ်တိုင်းကချက်ချင်းရုတ်တရက်ချင်းသွားတဲ့အချင်းတွေကြီးပဲဖြစ်နေတယ်အတောင်ယူမှုတောင်းခံမှုတော့အားနည်းနေတဲ့ process ပဲဖြစ်နေသေးတယ်ကျွန်တော်တို့ကစောက်ကြည့်ဟုတ်လို့ရပါတော့ယူကြည်မှုတားခင်းစီတဲ့အားလုံးမှာတယ်ဆိုးရရနေပြီးတော့ယူကြည်မှုကိုသူ့အနေနဲ့သူပြန်တိဆောက်ဖို့လိုအပ်တယ်နော်ကျွန်တော်တို့ကတော့မယုံကြည်တဲ့ဒီလူလူတို့ကတော့ဖြစ်သွားပြီ
ဟုတ်ကဲ့ចောင်းသားနဲ့ဆိုးရကြမှာသဘောတူချားတဲ့အချက်ဆက်တစ်ချက်ထဲမှာလိုက်နာမှုပြက်ကွက်တဲ့အချက်ရှိတယ်ဆိုရင်ဘယ်ချက်တွေကိုဆရာကထောက်ပြချင်ပါလဲရှင
်အခုကတော့မနေ့ကတော့တင်းနှစ်ခုဖတ်ရတဲ့ခါမှာ budget ကိစ္စကိုတူပြောတယ်နိုင်ငံသားချင်းငွေတွေကိုရှိတဲ့တကြမမနိုင်ငံသားတွေအကုန်လုံးကဒေတင်ဒီဘလောက်ကျွေးမီတင်ရှိနေတယ်တဲ့စကလုံးအနက်တီတော့ဘာကို effort ဖြစ်စီလဲဆိုလို့ရှိရင်20ရာခိုင်နှုန်းပညာရေး budget ကိုတိုးတောင်းတဲ့ဟာကိုမတိမတာအဆင်မပြေဘူးဆိုတဲ့အရေးပြလိုက်တယ်လို့လည်းဖြစ်စီတယ်ကျွန်တော်တို့စဉ်းစားတာကဒါကြောက်လို့ဆိုလို့ရှိရင်ကျွန်တော်တို့ပြည်သူပြည်သားတွေကဒီနိုင်ငံသားချင်းတွင်နဲ့ကျောင်းသူကျောင်းသားထားတာမဟုတ်ဘူးကျွန်တော်တို့ပြည်သူပြည်သားတွေအခွန်နဲ့ရတဲ့ဟာကိုကျောင်းသူကျောင်းသားတွေပညာရေးစနစ်ကိုတိဆောက်တာပြောတယ်ဥပမာအရက်တွေစိတ်လိတ်တွေ secret တွေလည်းရောင်းချတဲ့ရာခိုင်နှုန်းဒီပညာရေးတဲ့ဘလောက်ဆိုတဲ့ဟာရှိရမယ်ဆက်သွယ်ရေးတဲ့ပြောတဲ့ရာခိုင်နှုန်းကပညာရေးတဲ့ရာခိုင်နှုန်းဘယ်လောက်ထားရမယ်ဆိုတဲ့ဟာကိုတိသက်ထားတင်တယ်လို့ဆိုရင်စားတော့ဘူးငွေကောင်းနေပြီးတော့မှပညာရေးတဲ့ဘယ်လောက်သုံးဆွဲမယ်ဆိုတဲ့ဟာကိုထားတင်တယ်လို့ဆိုတယ်အဲတော့မီတာတို့ဘာလို့လျှက်စင်မီယာရတဲ့ဟာကိုပညာရေးတဲ့ဘယ်လောက်သုံးဆွဲမယ်ဆိုတဲ့တိတိကျကျသတ်မှတ်လိုက်မယ်ဆိုလို့ရှိရင20ရာခိုင်နှုန်းကမခင်ရင်အခုကျွန်တော်တို့ဖုန်းပြောနေတဲ့ဟာဒီကျွန်တော်တို့သုံးဆွဲတဲ့ငွေလေးကနေပြီးတော့ဘယ်နဲ့ရာခိုင်နှုန်းကျွန်တော်တို့ကသုံးဆွဲမယ်လို့ပြောလိုက်မယ်ဆိုလို့ရှိရင်ဒါဒီပညာရေးတဲ့20ရာခိုင်နှုန်းဒီမခက်တော့ဘူးလို့ထင်တယ်ဟုတ်ကဲ့ပ
ါအခုဒီမြို့တော်ခမ်းမရှိမှာဖြစ်ခဲ့တဲ့ပြည်တနာလေဗရန်မှာပေါ့နော်ဒီလူစုခွဲကျန်းဖက်ဖမ်းဆီးခဲ့တဲ့ပြည်တနာတွေနဲ့အတူအခုဒီမြန်မာနိုင်ငံကအမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးအလားအလာဆိုရင်ဆက်အနေနဲ့ဘယ်လိုများတုံ့သက်ချင်ပါလဲရှင
်ပြင်ဆင်နိုင်ရေးအလားအလာဆိုတဲ့ဟာပထမဦးဆုံးចောင်းသားတွေကိုပထမဦးဆုံးဒီလိုမျိုးကမယုံကြည်မှုနဲ့အဆစ်တိုးဖြစ်စဉ်ဆောင်ရွက်လာတဲ့ဟာတွေကကျွန်တော်တို့က2015မှာလာမယ့် election မှာအခင်းကျင်းတစ်ခုကကျူတင်ပြီးတော့ထွက်လာတယ်လို့ကျွန်တော်တို့ကမှန်းဆတယ်ဒါပေမဲ့အစိုးရအနေနဲ့ပြီးတော့ကျူတင်ခင်းကျင်းတဲ့ခင်းကျင်းတစ်ခုလည်းဖြစ်နိုင်တယ်ပေါ့လူတို့လူဝေးနဲ့အင်အားသုံးဖြည့်ဆင်းဖို့ကျူတင်ပြင်ဆင်ထားတဲ့အစီအမံတစ်ခုလည်းဖြစ်နေတဲ့အနေအထားမျိုးတရက်ဆိုပြီးတော့မှပြည်သူလူထုတွေကအကုန်လုံးကအလတ်ဖြစ်သွားတဲ့ကာလလို့ကျွန်တော်တို့ကသတ်မှတ်တယ်။ငါကိုယ်တိုင်အနေအစိုးရကနေပြီးတော့မှဒီဒီမိုကရေစီအစိုးရကိုတင်တဲ့အခါမှာဟုတ်လိနှုံနှုံနဲ့အကုန်လုံးယုံကြည်ချက်ကျွန်တော်များများရှိကြတယ
်။ဟုတ်ကဲ့
ရှိကြတဲ့အခါမှာဒီခင်းကျင်းကိုမြည်ပြီးတဲ့အခါမှာသူတို့မှဘာလဲဆိုလို့ရှိရင်ကျွန်တော်များများဒီလိုဆိုအပ်ပြီးတော့မှရှုပ်ထွေးတဲ့ကာလတစ်ခုကိုရောက်သွားတယ်။ဒီလူလူတို့ဝေဝါးစီစိတ်ပူဖြစ်သွားစီတယ်။ နောက်ပြီးတော့မှယုံကြည်မှုကိုညွှန်နေသွားတယ်ဟုတ်ကဲ့
ဟုတ်ကဲ့အခုလိုဖြစ်ပေးတာဆရာကျေးဇူးအများကြီးတင်ပါတယ်ရှင်